မနေ့2023ခုနှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာတဝန်းမြေမြုံမိုင်းပေါက်ကွဲပြီးထိခိုက်ဒဏ်ရာရသူအရေအတွက်အများဆုံးဖြစ်တယ်လို့မြေမြုံမိုင်းအသုံးပြုမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစည်းရုံးလုံခြုံရေးအဖွဲ့ ICBL ကဒီကနေ့နိုဝင်ဘာလ20ရက်နေ့မှာပြောပါတယ်။ခမန်းကြီးအဖြစ်မြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ဒေသုံထိခိုက်ဒဏ်ရာရသူမနေ့က1000ကျော်လောက်ရှိခဲ့တယ်ဆိုပေမဲ့တကယ့်အရေးအတွက်ဟာအဲ့ဒီတဲ့နှစ်ဆဒါမှမဟုတ်ရင်3ဆလောက်အထိရှိနိုင်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မိုးပြဲမြို့ကအသက်52နှစ်အရွယ်ဦးလဟန်ကတော့မြေမြုံမိုင်းထိခဲ့တဲ့အတွက်ခန္ဓာကိုယ်ကအရင်လိုသွာလာလှုပ်ရှားတော့မလွယ်တော့ဘူးလို့ပြောပါတယ်
။အေးပေါ့အရင်လိုတော့မဟုတ်တော့ဘူးနော်။ကိုယ်ကတေးအမြင်နဲ့ရင်လိုမဟုတ်တော့ကိုယ်လှုပ်ချင်တယ်လှုပ်လို့များသူများစားလို့ကိုစားလိုက်ရတယ်မဲသူများလှုပ်လို့ကိုအကုန်မလှုပ်နိုင်တော့ကြတော့ကိုလည်းတော့ခါတော့အားငယ်ပါတော့အမျိုးကြီးပါ
ဆယ်စုနှစ်ပေါင်းများစွာမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေကြတာကြောင့်စစ်ဖြစ်ရာနေရာအတော်များများမှာမြေမြုံမိုင်းတွေရှိနေတာပါမြေမြုံမိုင်းကြောင့်မနေ့2023ခုနှစ်အတွင်းလူပေါင်း1003ဦးသေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရခဲ့တယ်လို့ ICBL ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်တလောပြိပခါတွေဖြစ်နေတဲ့အတွက်မြေမြုံမိုင်းဘယ်လောက်ရှိတယ်ဆိုတာကိုကွင်းစင်စစ်တမ်းကောက်ယူဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်မြေမြုံမိုင်းကြောင့်မနေ့ကစီးရီးယားမှာ933ဦးအာဖဂန်နစ္စတန်မှာ651ဦးနဲ့ယူကရိန်းမှာ980ဦးသေဆုံးဒါမှမဟုတ်ရင်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ ICBA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ